ဆရာဒေါက်တာအေးမောင်ခင်ဗျာ MPF အဖွဲ့က PR စနစ်နဲ့ပတ်သက်ပြီးတော့ဒီနေ့ဆွေးနွေးခဲ့ကြရမှာဘာတွေများဆုံးဖြတ်ခဲ့ကြပါလဲခင်ဗျာ
ကျွန်တော်တို့ MPF တွေနဲ့ဒီနေ့ပဲစင်နာရီလောက်မှာဟိုလေဒီလိုမှာစီဝေးတစ်ခုလုပ်ပါတယ်။ငါလုပ်တဲ့အခါမှာကျွန်တော်တို့ဒီ၁၀ရက်နေ့ကပြင်ညာထားသလိုပါပဲ။ကျွန်တော်ဆက်လုပ်မဲ့လူတွေကိုအတည်ပြုကြပါတယ်။မြို့သားဆွတ်တော်မတို့တင်ပြီးကမှအတည်ပြုပြီးပြီ။ပြည်သူ့လွတ်တော်ဖက်ကိုလည်းတင်ထားတယ်ဆိုတဲ့သတင်းလေးကြားတယ်။တို့ပြည်ထောင်စုလွတ်တော်နိုင်ငံက GC ကိုကျွန်တော်တို့ MPF မှာပါတဲ့ဥထင်းမှာရှိတဲ့ပါတီတွေထဲကတပါတီလေးနှစ်ဦးကြာလောက်လက်မှတ်ထိုးပြီးကျွန်တော်တို့ချိုးချောင်းစီလီကိုဆိုရနဲ့တင်ပြကန့်ကွက်သွားနေတပြိုင်တည်းပဲဗျကျွန်တော်တို့ပြည်ထောင်စုထဲကပြည်နယ်တွေထဲမှာပေါ့နော်တို့ဒီ MPF မှာပါတဲ့ပါတီဝင်တွေအကုန်လုံးကိုပါတီတွေကိုလည်းကျွန်တော်တို့ကသတင်းပို့ထားပါတယ်ဟိုရှမ်းပြည်နယ်မှာဆိုရင်5မြို့နေပေါ့နော်ဒီခိုင်မှာဆိုရင်4မြို့နေနဲ့အထက်ပေါ့နော်မော်မှာ2မြို့နေရှမ်းမှာ3မြို့နေပြင်မှာတမျိုးနေစသဖြင့်ပေါ့နော်တခြားတင်လျော်တဲ့တိုင်းရင်းသားပြည်နယ်တွေမှာငင်းစုစီဥပဒေနဲ့အညီပေါ့ဗျာဆန္ဒပုတ်တော့ပွဲတွေနော်ပြည်အနေပတ်သက်လို့ကျွန်တော်တို့ကန့်ကွက်ပွဲတွေကိုစက်တိတ်လုပ်သွားဖို့ရှိပါတယ်
ဟိုကန့်ကွက်ပွဲတွေကစက်တိတ်လုပ်သွားမယ်ဆိုတာဘယ်အချိန်ကာလမှာလုပ်မယ်လို့ဆရာတို့အဆုံးဖြတ်ထားတယ်ဗျာ
ဒီလအတွင်းစလုပ်မှာပါရှမ်းပြည်မြောက်ပိုင်းကြောင်မေးဘက်ကိုလည်းတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတချို့သွားပါပြီအဲ့ဒီကြောင်မေးကစနိုင်မယ်ထင်တယ်အဲ့ဒါလိုပဲကျွန်တော်တို့နော်ဒီ AMP ဘက်ကိုလည်းကျွန်တော်တို့အကြောင်းကြားပြီးပြီအဲ့တချို့မွန်ပါတီကလည်းအကြောင်းကြားပြီးပြီလို့သိရပါတယ်ဒီလအတွင်းမှာတက်ဆိုင်တဲ့နေမြေတွေမှာပို့ဗျာရေးတပ်ဖွဲ့ညှိစုစီမှာပါတဲ့ဥပဒေကြောင်းလမ်းအတိုင်းပို့ဗျာကျွန်တော်တို့လျှောက်ထားမယ်ဥပဒေပေါင်းတွေကတိုင်းရင်းသားတွေရဲ့ဆန္ဒသဘောထားတွေကိုထုတ်ပြန်မယ
်ဆရာတို့ MBF အနေနဲ့ PR စနစ်ကိုကန့်ကွက်ရမှာပြည်내တိုင်းရင်းသားဒေသတွေအတွက်ကိုပဲအဓိကထားပြီးတော့ဆန္ဒဖော်ထုတ်ပွဲတွေလုပ်ပါလားဆရာ
ကျွန်တော်တို့ထုတ်ပြန်တဲ့အခါမှာပြည်내တွေကိုကွက်ပြီးမလုပ်ဖို့ကျွန်တော်တို့တောင်းဆိုမှာမဟုတ်ဘူးဒီ PR စနစ်နဲ့ပတ်သက်လို့တနိုင်ငံလုံးတိုင်းတန်နဲ့ကျွန်တော်တို့တောင်းဆိုမှာပါမိမိရဲ့မေတ္တမေဟာဘလော့တန်ဖို့ရှိမှလို့ကျွန်တော်တို့ဒီပညာပေးဖို့အစီအစဉ်တွေကအများကြီးလိုပါသေးတယ်အဲဒါကြောင့်ကျွန်တော်တို့နိုင်ငံရဲ့ပညာရေးကြီးလက်နုံပါမှုတွေထောက်ထားပြီးတော့ပေါ့ဗျာလက်ရှိစနစ်ရဲ့အားနည်းချက်ကိုအားသာချက်ဖြစ်အောင်ပြောင်းပြီးမှเนาะကျွန်တော်တို့တော်တော်လေးစူးစမ်းဖို့လိုတယ်နောက်စနစ်တစ်ခုကိုပြောင်းတာမျိုးကလိုအပ်ရင်နောက်မှပြောင်းဖို့ဗျာကျွန်တော်တို့ကြီးညာချက်တိုင်းပဲတော့သူလက္ခဏာလုပ်ပါစနစ်ကိုသွတ်သွင်းခြင်းအားဖြင့်ဘလို့ကောင်းဖြစ်ဘလို့ဆိုးကျိုးရှိမယ်ချစ်ဖြစည်းပုံချစ်ကဥပဒေဘောင်လေးကပဲကျွန်တော်တို့တင်ပြမှာပါ
ပညာရေးအလိုက်ပေါ်လေဒီလိုမျိုးကန့်ကွက်သွားမယ်ဆိုလို့ရှိရင်ဆရာတို့တိုင်းရင်းသားတွေအတွက်ပေါ်လေပညာပေးမှုအစီအစဉ်တွေကဖော်ပြပွဲတွေနဲ့လုပ်မလားဘယ်လိုပုံစံမျိုးနဲ့လုပ်ကြမလဲဆရာ
အမှန်ကတော့ဒီဟောပြောပွဲလေးတွေပါလုပ်ဖို့တော့မှန်းနေပြဒါပေမဲ့မိုးတွင်းကာလဖြစ်နေတာရေဟိုရာသီဥတုအခြေအနေနဲ့နေမြေအခြေအနေပုံမူတည်ပြီးမှလေပြည်အားနဲ့ပတ်သက်တာတွေကိုကျွန်တော်တို့တန်တန်လေးတွေလိုအပ်တဲ့တောင်းဆိုချက်လေးတွေကိုကျွန်တော်တို့တတိယတုစုပြီးမှတပြေးညင်ဖြစ်အောင်ပေါ့နော်ဟိုကျွန်တော်တို့ဆောင်ရွက်သွားမယ်အခြေချက်များလုပ်သွားဖို့ကျွန်တော်တို့ညွှန်းမှန်းထားပါတယ
်တက်ဆိုင်ရာပြည်နယ်တိုင်းဒေသမှာရှိတဲ့ပါတီတွေကပဲဥဆောင်မလား
လုံးလုံးစေတော့ပြည်နယ်အခြေစိတ်ပေးကျွန်တော်တို့အာရုံစုစိတ်တာပါအဲတော့ဆိုတော့ရှမ်းပြည်မှာကြားပြူရှိမှာပေါ့ကြားပြူနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကပြောမယ်မတောင်ကြီးဆိုရင်တော့ဗျာတွေးရောက်ဆုံးတာပေါ့ပိုးလေးရှိမယ်တုံးလေးရှိမယ်အင်းလေးရှိမှာပေါ့ဆိုတော့အဲ့ဒီမှာကျွန်တော်တို့ပါတီတူတူများများကတောင်ကြီးဆိုရင်စုံသွားပြီလေပေါ်ပြပွဲလေးပါမယ်တဘောကဆန္ဒဖို့တော့ပွဲလေးပါမယ်စီကံတေဝတ်ဆိုအဖြစ်ဟိုအနာပိုင်းတွေတဘောပေါက်အောင်ခုနသက်ဆိုင်တဲ့ပုဂ္ဂိုလ်တွေတဘောပေါက်အောင်ကျွန်တော်တို့ကထုတ်ပို့ပြမှာပေါ့ဟုတ်ကဲ့နော်ရခိုင်ဆိုရင်လည်းစစ်တွေလုပ်မှာပေါ့နော်တခြားမျိုးကြီးတွေရှိမှာပေါ့ဗျာ၄ခုနဲ့အထက်ဖြစ်မှာပေါ့ဒါလည်းကျွန်တော်တို့ဖုံးတဲ့အကုန်လုံးအကြောင်းကြားပြီးပါပြီသက်ဆိုင်ရာပါတီတွေကသူ့ဘာသူစီစီစီဝေးထိုင်ကြမှာပေါ့ဗျာဘယ်လိုပုံစံနဲ့လုပ်မယ်ဘယ်လိုလုပ်မယ်ဒါလေးတွေပြင်ရပါလုပ်မယ်လူဦးရေဘယ်လောက်ပါမယ်ဘယ်လို slogan သုံးမယ်ဆိုတော့နော်ကျွန်တော်တို့ဒီတီတီတမတ်လေးနဲ့နော်ဆွေးနွေးပြီးမှဦးဆောင်မဲ့ပုဂ္ဂိုလ်တွေဦးဆောင်မဲ့အဖွဲ့အစည်းတွေကသက်ဆိုင်ရာနော်ဒီလူထုံးလုံးနဲ့အငင်းတင်ပြပြီးမှတောင်းခံရမှာပေါ့
တိုင်းရင်းသားပြည်နယ်ဒေသတွေမှာအခုလိုမျိုး PR စနစ်ကိုကန့်ကွက်တဲ့ဇာနာဖော်ထုတ်ပွဲတွေလုပ်မယ်ဆိုလို့ရှိရင်ဘယ်လောက်ထိအကျိုးရှိလာနိုင်မလဲလို့ရောဆရာအနေနဲ့ယူဆပါလဲဆရာ
အဲ့တော့ကျွန်တော်တို့ပြည်ထောင်စုကိုစစ်မှန်စီခြင်းနဲ့ကျွန်တော်ထင်တယ်တကယ်စစ်မှန်တဲ့ပြည်ထောင်စုဟာဒီနိုင်ငံရေးသမားတွေပေါ့ဗျာလူနည်းစုရဲ့အတန်တိုင်းရင်းသားတို့ရဲ့အတန်လေးတွေကိုနားထောင်တတ်တဲ့ပြည်ထောင်စုဟာဒီတွေရှိဖို့လိုတယ်သူတို့ပြင်လူများစုခေါင်းဆောင်တွေပေါ့ဗျာဆက်မြတ်တတ်တာလေးနဲ့ပြည်ထောင်စုကိုဘလို့ကောင်းတဲ့လမ်းကိုယူမယ်ဆိုတဲ့အတွေးခုရှိတဲ့ခေါင်းဆောင်တွေအများကြီးမှာပြည်ထောင်စုမှာကျွန်တော်တို့တိုင်းရင်းသားတွေလူနည်းစုရဲ့အတန်လေးကိုနားထောင်တတ်တဲ့ပြည်ထောင်စုခေါင်းဆောင်တွေကျွန်တော်တို့လိုချင်တယ်အဲ့လိုခေါင်းဆောင်မျိုးစစ်စစ်မှန်မှန်ပြည်ထောင်စုမှာရှိမှပြည်ထောင်စုငြိမ်းချမ်းနိုင်စီနက်ကန်းနဲ့နော်ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နိုင်ငံသားများရဲ့မူလအခွင့်အရေးနော်ညှိစုစီဥပဒေရဲ့အခွင့်အရေးကိုတုံ့ပြန်မှနော်နားထောင်တင့်တဲ့အချိန်ရောက်ပြီဆိုပြီးမှကျွန်တော်တို့ပြောမှာပါအဲ့ဒါလေးဟာကျွန်တော်တို့ရဲ့ယုံကြည်ချက်ကျွန်တော်တို့ရဲ့ဥပဒေချက်ဖြစ်ပါတယ
်ဆရာအခုလိုဖြေကြားပြီးတာကျေးဇူးများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါ